မိတ်ဆွေများအားလုံးပျော်ရွှင်သောနှစ်သက်2023ခုပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်အခုဖော်ပြမယ့်အကြောင်းအရာလေးကတော့တိခါရောရဆရာတော်စောထွန်းထွန်းလေးရေးသားထားတဲ့နှလုံးသားမှာဖြတ်တန်းလာသောဓမ္မယတာစာစုများဆိုတဲ့စာအုပ်လေးထဲကစစ်မှန်သောတရားနှစ်ပါးဆိုတဲ့အကြောင်းအရာလေးကိုကောက်နှုတ်ဖော်ပြပေးသွားမှာဖြစ်ပါတယ် လောကကိုကာကွယ်ဆောင်ရှောက်သောတရားနှစ်ပါးတုတ်တန်ကြံခန်းကြီး၃ငယ်၃မှလေကရုဏာတရားနှင့်တစ္ဆာတရားကိုသင်နှင့်မကွာစေနှင့်ထိုတရားတို့ကိုသင်၏လယ်ပင်၌ဆွဲထားလောနှလုံးအင်းစင်၌ရေးသွင်းလောထိုတို့ပြုလျှင်ဘုရားသခင်ရှိလူတို့ရှိမှမျက်နာရ၍ကျေးဇူးကိုခံရလိမ့်မည် အရှင်နှင့်အကြောက်ဒီဟုသောဟီရိနှင့်အောတပတရားနှစ်ပါးသည်ကလောကကြီးပျက်စီးမသွားအောင်ဆောင်ရှောက်လျက်ရှိရလောကပါလတရားနှစ်ပါးဖြစ်ပါတယ်တို့တော်လောကကိုဆောင်ရှောက်တဲ့အရှက်တရားဆိုသည်မှာမကောင်းမှုပြုလုပ်ရမည်ကိုရှက်ခြင်းလောကကိုဆောင်ရှောက်သောအကြောက်တရားဆိုသည်မှာမကောင်းမှုပြုလုပ်ရမှာကိုကြောက်ခြင်းကိုဆိုလိုကြောင်းက လူတိုင်းတိတိကျကျရှင်းရှင်းလင်းလင်းနားလည်သဘောပေါက်ကြမယ်လို့မဆိုလိုနိုင်ပါဘူး။ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့လောကကိုကာကွယ်ဆောင်ရှောက်သောတရားနှစ်ပါးကိုလက်ကင်မထားဘဲမိမိစိတ်ကြိုက်အသက်ရှင်ခဲ့တဲ့သူများရဲ့ဘဝနိဂုံအချို့ကိုနားတော်သားဆင်နေတဲ့သူများအားဖော်ပြပါရစေ။ လွန်ခဲ့သော60နှစ်ကျော်ကအင်တာနက်ကိုဖွင့်လိုက်တဲ့အခါမှာကြီးမြတ်တဲ့ရုပ်ထုကြီးတစ်ခုပြိုလဲသွားတဲ့တည်င်းကိုတွေ့လိုက်ရတယ်။သူ့ဘာသာသူပြိုလဲသွားတာမဟုတ်တမင်ပြိုလဲပစ်လိုက်တာဖြစ်ပါတယ်။ဗလာဒီမာလီနင်ရုပ်ထုရုရှားမှာကွန်မြူနစ်စနစ်ရဲ့ခေါင်းဆောင်ကြီးဖြစ်ထင်ရှားတဲ့သူ 1928ခုနှစ်မှာကွယ်လွန်ခဲ့သူဆိုဗီယက်ပြည်ထောင်စုကြီးကိုတည်ထောင်ခဲ့သူယခုဆိုဗီယက်ပြည်ထောင်စုကခွဲထွက်ခဲ့တဲ့ယူကရိန်းနိုင်ငံကသူတို့ရဲ့မြို့မှာရှိတဲ့လီနင်ရုပ်ထုကြီးကို2016မတ်လ18ရက်နေ့မှာလဲပစ်လိုက်ကြတယ်။ တန်ချိန်40ရှိတဲ့ရုပ်ထုကြီးဆိုဗီယက်အင်ပါယာအသွေးမှာရှိတဲ့နိုင်ငံတွေမှာမဟုတ်ပါယခင်ဆိုဗီယက်ဩဇာခံအရှေ့တောင်နေခဲ့သူတို့နိုင်ငံတွေမှာရှိတဲ့လီနင်ရုပ်ထုများကိုလည်းဖြိုလဲပစ်ခဲ့ကြပြီဖြစ်ပါတယ်။ဆိုဗီယက်ယူနီယံတွေမှာမဟုတ်ပါကမ္ဘာကြီးတစ်ခုလုံးကဒီနည်းနည်းနည်းပဲဖြစ်ပါတယ်။ ဖိလစ်ပိုင်အာနာရှင်သမ္မတမာကော့စ်တကူထွားစဉ်ကသူ့ရုပ်ထုကိုသူကိုယ်တိုင်ထုခိုင်းခဲ့သည်မှာအများအသိပဲဖြစ်ပါတယ်။သို့သောဖိလစ်ပိုင်လူထုရဲ့မကျေနပ်ချက်တွေကိုရင်ဆိုင်ရန်မဖြစ်နိုင်တော့တဲ့1989ခုဆုံးပြီးအမေရိကန်ဟာဝိုင်အီကျွန်းတို့ထွက်ပြေးခဲ့ရပြီးရဲ့နောက်မှာ1989ခုနှစ်မှာထိုကျွန်းမှာပဲအသက်ဆုံးခဲ့ရပါတယ်။ 2019ဒီဇင်ဘာလ21ရက်ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းတူဂါမြို့အနီးမှာတိဆောက်ထားတဲ့သူ့ရဲ့ရုပ်ထုကြီးကိုပြည်သူလူထုကဖျက်ဆီးပစ်ခဲ့ပါတယ်။လစ်ဗျားဘက်ကိုလမ်းကြီးလိုက်တဲ့အခါမှာလဲအာနာရှင်ဂဒါဖီစက်သင်းကဒီလိုပဲဖြစ်ပါတယ်။2012အောက်တိုဘာလ20ရက်မှာဂဒါဖီကြာရှုံးသွားပြီးရဲ့နောက်မှာသူရှိစဉ်ကထုတ်လုပ်ထားခဲ့တဲ့သူ့ရုပ်ထုကြီးများအားလုံးပြိုလဲသွားခဲ့ရပါတယ်။ Nashin Saddam Hussein ကို Pansy B, Natong Sichow Dizima Tonze Yama, Joe Bay Tapia Kebbie Nama, Irema Shia Thuya Yotu Alon, Piasichin Kankaya Bade. A tapa bogore, Piaku, Gide Kama, A Chow Diazon, Dolan Tusi Kayare, Yotu Giriga, A Chain Dan Bule, Dwajasamebe, Pipare. Tutan Sia, Pobia Tade, Diana Bago, Pobia Bayasi. ကရုဏာတရားနှင့်သစ္စာတရားကိုသင်နှင့်မကွာစေနှင့်ထိုတရားတို့ကိုသင်၏လက်ဖင်၌ဆွဲထားတော်နှလုံးအိမ်စည်ရင်၌ရည်သွင်းတော်ထိုတို့ပြုလင်ဖျားသခင်ရှိလူတို့ရှိမှမျက်နာရ၍ဂျေဇုကိုခံရလိမ့်မည်တုတ်တန်ကြံခံကြည်တုံးအငယ်လေးငငယ်ကကြောင်းတင်ခံစာရင်မှာပါတဲ့ပုံဝတ္ထုလေးကိုပြန်တည်ရမိပါတယ်။ ဘယင်ကအသားငါးကိုကြိုက်ပါတယ်။တရက်မှာမိုးတက်မုန်တိုင်းတွေကြာကလေပြင်းတိုက်ပါလေရော။ရှာရေးဖွေရေးရှာပါပြီ။တာငါးပဇွန်ရှာဖွေရတာခက်ခဲလာပါတယ်။တန်ကောင်းချင်တော့တန်ငါတဲ့တယောက်ကတော်တော်ကြီးတဲ့ငါးကြီးတစ်ကောင်ကိုဖမ်းမိပါတယ်။ဘယင်ကိုကြီးညိုသူဖြစ်တဲ့အတွက်မယောင်းရဲ့မစားရဲ့ခဲ့ပါဘူး။ဒါကြောင့်နန်းတော်ကိုဆက်တာဖို့သူဆုံးဖြတ်ခဲ့ပါတယ်။ သူရဲ့ဆုံးဖြတ်တဲ့အတိုင်းဖမ်းမိတဲ့ငါးကိုထမ်းပြီးတော့နန်းတော်ရဲကိုဝင်လာပါတယ်။အဲ့ဒီမှာအကျင့်ပြတ်ချစားမှုဝင်လာတာပါပဲ။တကားမှုကဝင်ခွင့်မပေးပါဘူး။တာငါပဇွန်ရှားပါတဲ့နေ့ကြီးမှာဒီငါးကိုဆက်လိုက်ရင်ဘယင်ကြီးကတေချာပေါက်စုတွေလက်တွေချင်းမြင့်တော့မယ်ဆိုတာတွေ့ထားပြီးသားပါ။ ဒါကြောင့်ဘယင်ကြီးချင်းမြင့်တဲ့အထဲကတော်ဝက်တိတိပေးမှဝင်ခွင့်ပေးမယ်လို့တောင်းဆိုတယ်။ဘာနဲ့သူတင်္ဃာတေကလည်းဒီလူရဲ့တောင်းဆိုမှုကိုလက်ခံလိုက်တယ်။ဒါနဲ့တင်္ဃာတေကဘယင်ရှေးမောက်ကိုရောက်တဲ့အခါမှာငါးကြီးကိုဆက်တားလိုက်တယ်။ဘယင်ကလိုရာစုကိုတောင်းစေလို့ခွင့်ပေးလိုက်တဲ့အခါမှာတင်္ဃာတေကကြိမ်ချက်တရာတောင်းဆိုလိုက်တယ်။ နန်းတော်တစ်ခုလုံးကအံ့ဩမစုံဖြစ်နေပေမဲ့လည်းအဲ့ဒီစုကိုပဲအထက်ထပ်တောင်းဆိုနေတဲ့အတွက်ခွင့်ပြုပြီးတော့ဖြင်းညင်းတာရစွာနဲ့ဂျိန်တန်ချင်းမြင့်ပါတယ်။အချက် 50 အရောက်မှာတော့တင်္ဃာတေကရက်ခိုင်းပါတယ်။ရတဲ့အထဲကတဝက်ပေးမှဝင်ခွင့်ပြုမယ်ဆိုတဲ့တကားမှုကိုကြံအချက် 50 ရိုက်ဖို့တောင်းဆိုပါတယ်။ ဒီတော့မှနန်းတော်အဝင်မှာချစားမှုအကျင့်ပြတ်မှုအာဂတိတရားလိုက်စားမှုရှိနေပြီဆိုတာကိုဘယင်ကြီးတဘောပေါက်သွားတယ်။အဲ့ဒီအခါမှာတကားမှုကိုအပြင်းထန်ရိုက်ယုံတာမကပြစ်တံချမှတ်ပြီးတော့တင်္ဃာတဲ့ကိုတကားမှုခန့်အပ်လိုက်ပါတယ်။တဝက်တောင်းတဲ့တကားမှုကိုအကျင့်ပြတ်ဝန်ထမ်းသူ့ရဲ့ကြောပေါ်ဂျိန်တန်အချက် 50 ကြောက်အောင် ပြည်သူတယောက်ရဲ့ပါဏတ်ပုံကိုကျွန်တော်ကတော့တဘောကြမိပါတယ်။ဒီအကြောင်းအရာလေးကိုဆင်ခြင်ပြီးတော့တုတ်တန်ဆရာကလူတိုင်းဖျားရှိလူရှိမျက်နာရစေခြင်းရဲ့တိတ်ကရုဏာတရားလို့ခေါ်တဲ့ကိုချင်းစာတရားနှစ်တစ္ဆာတရားထိုတရားနှစ်ပါးကိုကိုယ်တိုင် ဘဝအသက်သာတလျှောက်လုံးလိုက်လျှောက်ကျင့်သုံးရတာမကထိုတရားနှစ်ပါးရှိနေကြောင်းမိမိနဲ့အနီးဆုံးလူတွေပတ်ဝန်းကျင်မှာရှိတဲ့လူအလုံးသိရှိအောင်လိုက်လျှောက်ရမယ့်တရားများဖြစ်ပါတယ်။အဲ့ဒီလိုဖြစ်လာပြီဆိုရင်ဘုရားထံတော်ပါကနေကောင်းကြီးမင်္ဂလာဆုကျေးဇူးအသစ်တွေပိုင်ဆိုင်တော်သူဖြစ်မယ်ဆိုတာကိုတုတ်တန်ဆရာကတုတ်တန်ချမ်းခန်းကြီးသုံးငယ်သုံးကနေလေးအထိ ကတိပေးထားပါတယ်။ညီကောင်းအနေနဲ့ပြောရမယ်ဆိုရင်ကဘာပေါ်မှာရှိတဲ့လူတွေဟာပညာဘလောက်ပဲတတ်တတ်ဥစ္စာဒဏဘလောက်ပဲရှိရှိမိမိနေထိုင်တဲ့ပတ်ဝန်းကျင်ကိုတိုးတက်ဖွံ့ဖြိုးအောင်မလုပ်ဆောင်နိုင်သေးတဲ့ရွေတော့အဲ့ဒီလူတွေကိုလူပိတာတဲ့လူလို့မခေါ်ဆိုနိုင်ပါဘူး။လူပိတာခြင်းနဲ့လူသားတူလိုက်လျှောက်ရမယ့်အရာတွေကတော့အထက်ဖို့ပြပါတရားနှစ်ပါးပဲဖြစ်ပါတယ်။ ထိုတရားနှစ်ပါးကိုစောင့်ထင်းအသက်ရှင်ခြင်းအဖြစ်လူပိတာတော်ဓာတုတစ္ဆာရှိတော်ငေတာကောင်းများဖြင့်အသက်ရှင်နိုင်တဲ့သူတွေဖြစ်ကြပါစေလို့ဒီအကြောင်းအရာလေးနဲ့ပြောပြချင်ပါတယ်။နာတော်သားစင်ကြတဲ့မိတ်ဆွေများအားလုံးဘုရားသခင်ထံမှကောင်းခြင်းမင်္ဂလာများကြွယ်ဝစွာခံစားရရှိနိုင်ပါစေလို့ဆုတောင်းမေတ္တာပို့တာလိုက်ပါတယ်။